ကာဇာဒေသအပြစ်ခတ်ရေးစေးရေးအခုနောက်ဆုံးအဆိုပြုချက်ဟာတရားခွင်တွေပြန်လည်လွတ်မြောက်ရေးအစ္စရေးနဲ့ဟားမတ်အကြားစစ်ပွဲတွေအဆုံးသတ်ရေးအတွက်နောက်ဆုံးအခွင့်အရေးဖြစ်နိုင်တယ်လို့အမေရိကန်နိုင်ငံသား၏ဝန်ကြီးအန်တိုနီဘလင်ကင်ကဒီကနေ့ပဲပြောလိုက်ပါတယ
် It's also time to make sure that no one takes any steps that could derail this process.
လုပ်ရမယ့်အချိန်မှာဒီလုပ်ငန်းစဉ်လမ်းလွဲသွားစေမယ့်ခြေလှမ်းမျိုးမလှမ်းမိစေဖို့တေချာအောင်လုပ်ရမယ့်အချိန်လည်းဖြစ်ပါတယ်လို့ Israel သမ္မတ Isaac Herzog နဲ့ဒီကနေ့အစောပိုင်းတွေ့ဆုံပွဲမှာဝန်ကြီးဘလင်ကန်ကသတင်းတောက်တွေကိုပြောခဲ့တာပါဝန်ကြီးဘလင်ကန်ဟာ Israel ဝန်ကြီးချုပ် Benjamin Netanyahu ကာကွယ်ရေးဝန်ကြီး Yoram Galant တို့နဲ့လည်းတွေ့ဆုံခဲ့ပါတယ် Israel နဲ့ Hamas တို့ကြားအောက်တိုဘာ9ရက်နေ့စစ်ပွဲဖြစ်ပွားချိန်ကစရင်ဝန်ကြီးဘလင်ကန်ရဲ့အခုတစ်ချိန်ခီးစဉ်ဟာ9ချိန်မြောက်ခီးစဉ်လည်းဖြစ်ပါတယ် American, Egypt နဲ့ Qatar နိုင်ငံတို့ကစစ်ဆင်ညှိနှိုင်းရေးမှုတွေဟာပြီးခဲ့တဲ့အပတ်ကကာတာနိုင်ငံဒိုဟာမြို့မှာတွေ့ဆုံခဲ့ကြပြီးသဘောတူညီချက်တွေအကောင့်ထည့်ဖို့ရေးဆွေးနွေးခဲ့ကြပါတယ်ဒီသတင်းပတ်နောက်ပိုင်းမှာလည်းကိုင်ရိုမြို့မှာတွေ့ဆုံဆွေးနွေးကြဖို့ရှိပါသေးတယ် Israel ခေါင်းဆောင်အနေနဲ့ဝန်ကြီးဘလင်ကန်တို့တွေ့ဆုံစကားပြောနေချိန်မှာပဲနယ်စပ်အနီးမှာရှိတဲ့ Israel ရဲ့စစ်တမ်းလျားတွေနဲ့ကန်ယူမြို့ကန်ယူရမ်းမြို့အနီးမှာရှိတဲ့အခြေစိုက်စခန်းတစ်ခုကိုဖောက်ခွဲပစ္စည်းတွေတင်ထားတဲ့ဒရုန်းတွေနဲ့တပြိုင်တည်းတိုက်ခိုက်မှုလုပ်ခဲ့တယ်လို့ Hezbollah အဖွဲ့ကပြောပါတယ်ရှင်